အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ 18,114 ယောက်ရှိတာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးဆန်းကျင်တင်ခဲ့ပြီးကူးစက်သူလည်း7သိန်းကျော်သွားခဲ့ပြီဖြစ်ပါတယ်။ဒါကြောင့်တချို့ဗိုင်းရပ်စ်ကူးစက်မှုအနေနဲ့များတဲ့ပြည်နယ်တွေမှာအသွားလာကန့်သတ်မှုတချို့ပြန်လှုပ်လာနေပါတယ်။အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူ7သိန်း2000ကျော်ရှိပြီးဒီနေ့မှနောက်ထပ်519ယောက်သေဆုံးခဲ့တာကြောင့်သေဆုံးသူလည်း 12,000 ကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့ပြောပါတယ်။နေပြန်ကောင်းလာတဲ့သူအရေအတွက်လည်းတိုးလာပြီးတော့62ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံမှာပြည်နယ်28ခုရှိပြီးတော့ဗိုင်းရပ်စ်ကူးစက်မှုအားလုံးရဲ့90ရာခိုင်နှုန်းဟာမဟာရာရှထရာတမီနာဒူညူဒီလီပါဝင်ပြည်နယ်8ခုမှာဖြစ်နေတာပါ။လူရေအများဆုံးရှိတဲ့ဥတ္တရပရဒက်ရှ်ပြည်နယ်မှာတော့လူတွေကိုအခုသတင်းပတ်ကုန်မှာပြင်မထွက်ကြဖို့မိန့်ထုတ်လိုက်သလိုတခြားပြည်နယ်တွေမှာလည်းကန့်သတ်ချက်တွေချမှတ်လာနေပါတယ်။ဩစတြေးလျနိုင်ငံမှာတော့ Remdesivir ဆေးကိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုအတွက်ယာယီခွင့်ပြုလိုက်တယ်လို့ဩစတြေးလျနိုင်ငံရဲ့ယောဂါဒါစီစစ်ဆေးကူးစက်ရေးကုန်ပစ္စည်းဆိုင်ရာအသင်းကပြောပါတယ်။ယောဂါဖြစ်ပွားမှုပြင်းထန်ပြီးဆိုးရိမ်ရတဲ့ COVID-19 လူနာတွေဒီဆေးနဲ့ဆန်းသက်ကူးစက်တာမှာအချိန်တိုတိုနဲ့ပြန်ကောင်းလာနေတာကိုတွေ့ရပါတယ်။ဩစတြေးလျနိုင်ငံ Victoria ပြည်နယ်မှာမနေ့ကဗိုင်းရပ်စ်ကူးစက်ခံသူ288ယောက်အထိမြင့်တက်ခဲ့ပြီးတဲ့နောက်အခုလိုခွင့်ပြုလိုက်တာဖြစ်ပါတယ်။ရန်ဒစီယာဆေးကိုအပြင်းထန်နေမကောင်းပြီးအောက်ဆီဂျင်အသက်ရှူဆက်တက်ထားတဲ့သူတွေနဲ့ဆေးုံတက်နေရတဲ့သူတွေပဲရရှိမှာဖြစ်တယ်လို့အာနာဘိုင်းလေးကပြောပါတယ်။ဩစတြေးလျနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူ9000ကျော်နဲ့သေဆုံးသူ108ယောက်ရှိပါတယ်ခင်ဗျာ။